The Voice တရင်ဆိုင်ရဲ့ Editor ချုပ်ဦးကျော်မင်းဆွေအပေါ်မှာကြွဲဆိုထားတဲ့စက်သွေးဥပဒေပုံမှန်66ကာကြီးရောတရင်မီဒီယာဥပဒေပုံမှန်25ခါခွဲတို့ကိုတပေါင်းနဲ့စစ်ဆေးဖို့လျှောက်ထားပြီးမယ်။ဗဟန်းတရားရုံးကမနေ့ကပယ်ချလိုက်တယ်ဆိုတော့လက်ခံနိုင်စရာရှိပါလားရှင့
်။တရားရုံးကတုံ့တက်တဲ့အခါမှာတော့သူက66ကာကြီးနဲ့ဆွဲဆိုရခြင်းပြီး online media ပေါ်မှာတင်ပြလိုက်တဲ့အတွက်ဆွဲတာဖြစ်ပြီးတော့25ခါခွဲကတော့တရင်ဆိုင်မှာဖော်ပြတဲ့အတွက်ဆွဲဆိုခြင်းဖြစ်တယ်။ပြုလုပ်မှုနှစ်ခုဖြစ်နေတဲ့အတွက်သာတပေါင်းနဲ့စစ်ဆေးမှုမပြုဘူးတရားစီတမှုစီစစ်ဆေးမယ်လို့သူဆုံးဖြတ်ပေးတာပေါ့ဒါတော့သူမြို့နယ်တရားရုံတရားသူကြီးရဲ့ညီနဲ့အမြင်ရသူဆုံးဖြတ်လိုက်တာပေါ့တို့တော့ကျွန်တော်တို့ကတော့ဒီတည်ရှိနေတဲ့ဥပဒေရကတော့အကြောင်းအရာတူတယ်ဆွဲဆိုတဲ့တရားလိုတူတယ်ဆွဲဆိုခံရတဲ့တရားခံတူတယ်ဆိုရင်အဲ့ဒါတွေအားလုံးကိုတမှုထဲမှာပဲပေါင်းပြီးစစ်ဆေးမယ်ဆွဲချက်တွေအသီးသီးတင်ပြီးတော့ဆွဲလို့ရတယ်ပေါ်လွင်တဲ့ဆွဲချက်နဲ့ပြပေးရလို့ရတယ်လို့ပြဋ္ဌာန်းထားတဲ့အတွက်ဒါဟာတကယ်ကိုတပေါင်းနဲ့ဆက်ဆိုရမယ်အမှုလို့ကျွန်တော်တို့ကဥပဒေအရဒီတိုင်းပဲယုံကြည်တယ်အဲ့တော့ကျွန်တော်တို့ကတော့ခုနကလိုဒီဗဟန်းမျိုးနဲ့တရားရုံးတရားသူကြီးရဲ့ဆုံးဖြတ်ချက်ဒီဥပဒေနဲ့ညှို့မှုမရှိဘူးဆိုကျွန်တော်တို့ခံယူတဲ့အတွက်ဒါအနောက်ပိုင်းရန်ကုန်နောက်ပိုင်းခရိုင်တရားရုံးကိုကျွန်တော်ရာဇဝပြင်ဆင်မှုတက်သွားဖို့အတွက်ကျွန်တော်ပြင်ဆင်ထားပြီးဖြစ်ပါပြီဒီလာမယ့်အပတ်ထဲတော့မှကျွန်တော်ရာဇဝပြင်ဆင်မှုကျွန်တော်တက်ဖို့ရှိပါတယ်ခင်ဗျ
ဒါဆိုရင်ဥက္ကမောင်မြင့်ပြောတဲ့သဘောကအမှုနှစ်ခုကိုဟလာတပေါင်းနဲ့စစ်ဆေးဖို့တရားရုံးကပယ်ချလိုက်တာဟာဥပဒေကြောင်းနဲ့မညီဘူးလို့ဆိုလိုတဲ့သဘောလားရှင
့်ဟုတ်ပါတယ်ဗျ1983ခုနှစ်ရဲ့သတိရများအနေနဲ့ပဲဖွင့်ဆိုရင်ဥပဒေပုံမှန်22မှာလူတဦးတယောက်ကိုအကြောင်းအရာတစ်ခုအတွက်အမှုနှစ်မှုဆွဲပြီးပြစ်ဒဏ်နှစ်ခုမပေးရဘူးလို့အတိအကျအတိအလင်းကိုပြဋ္ဌာန်းထားပါတယ်တရားသူပဲဒီကျင့်သုံးဥပဒေပုံမှန်235နှစ်မှာလည်းပဲအပိုက်ခွဲနှစ်မှာလည်းပဲအမှုတွေတွေလည်းတူနေတယ်အကြောင်းအရာလည်းတူတယ်ဆိုရင်အဲ့ဒါတွေကိုအမှုတမှုထဲမှာပဲတပေါင်းနဲ့စစ်ဆေးပြီးတော့မှပေါ်ထွက်လာတဲ့ဆွဲချက်အသီးသီးနဲ့စစ်ဆေးရမယ်လို့အတိအကျပြဋ္ဌာန်းထားပြီးဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကလည်းဒီအချက်လက်တွေကိုကျွန်တော်တို့ရဲ့ဒီလျှောက်လဲချက်ထဲမှာအသေးစိတ်တင်ပြခဲ့ပြီးဖြစ်ပါတယ်။သို့တော်လည်းပဲဒါတွေကိုမျက်ကွယ်ပြုပြီးတော့မှလိုရာဆွဲပြီးတော့တမှုကအွန်လိုင်းမှာအတွေ့တမှုသတင်းစာမှာဖော်ပြတဲ့အတွက်တမှုဆိုပြီးတော့ချက်ထွန်းအိဗယ်ကောက်ယူလိုက်တဲ့ဒါဟာဥပဒေနဲ့မညီဘူး။ဒါဥပဒေကိုကျော်လွန်ပြီးတော့ဆောင်ရွက်ခြင်းဖြစ်တယ်လို့ကျွန်တော်တို့ကယူဆတဲ့အတွက်အပေါ်ယုံကိုရာဇဝပြင်ဆင်မှုတက်မှာဖြစ်ပါတယ
်။ဆိုကြည်တော်စုတစ္ဆာဒီတယောဇာဆောင်းမဟာတက်မတော်အတွင်းမှာသွေးခွဲအောင်လှုပ်ဆော်တယ်ဆိုပြီးတော့တက်မတော်ဘက်ကတရားစွဲတာဖြစ်ပါတယ်။ဒါဟာဥပဒေကြောင့်ရကောဟိုဘလို့ထောက်ပြစရာတွေရှိမလဲ။ဒီအပေါ်မှာဥက္ကမောင်မြင့်တို့ဘာများပြောနိုင်မလဲရှင့်။
ဒီကနဘုံကြီးလင်းထုံးပဲဖြစ်ဖြစ်ဘုံကြီးတန်းထူပဲဖြစ်ဖြစ်ပေါ့နော်ဒါကျွန်တော်မြတ်တက်မတော်ဆိုတော့အမိညာကစနစ်နဲ့သွားနေတဲ့ဒီအဖွဲအစည်းတစ်ခုဖြစ်တဲ့အတွက်ဒါသူကတော့တောင်ပေးစိတ်ခိုင်းနေဟိဆိုတောင်ရသူတို့ဆောင်ရွက်ကြရမှာပေါ့အဲ့လိုတောင်ရဆောင်ရွက်ရတယ်ဆိုတာလည်းသူတို့ကြားရုံမှာထွက်ဆိုထားပါတယ်သို့တော်လည်းပဲကျွန်တော်တို့ဥပဒေနဲ့မညီညွတ်တာနှစ်ချက်ကျွန်တော်တို့တွေ့တယ်ပေါ့တစ်ခုကတော့ပထမဆုံးဒါကိုဧပြီလ9ရက်နေ့မှာသတင်းမီဒီယာကောင်စီကိုဒါစပြီးတိုင်ခဲ့တဲ့အမှုပေါ့နော်တိုင်းငယ်တော့ငါဒုတိယဘုံကြီးထုံးထုံးကတိုင်တာဖြစ်တယ်အဲ့ဒီသတင်းမီဒီယာကောင်စီကိုညှိနှိုင်းနေတော့မှာပဲဒါသူတို့ကျင့်တတ်မှုမရှိတဲ့အတွက်ဒီကတရားရုံးနဲ့ရဲစခန်းကိုပြောင်းပြီးတော့တိုင်တာပေါ့တိုင်တဲ့အခါမှာလည်းဥပဒေနဲ့မညီတာနှစ်ချက်ရှိတယ်တစ်ချက်ကကျွန်တော်သတင်းမီဒီယာကောင်စီဥပဒေပုံမှန်23မှာဆိုထားတာကအဲ့လိုညှိနှိုင်းပေးတဲ့အခါမှာတိုင်ကြားသူကပဲဖြစ်ဖြစ်အတိုင်ခံရသူကပဲဖြစ်ဖြစ်မကျေနပ်ရင်မကျေနပ်တဲ့သူကဒီတရားရုံးမှာဥပဒေနဲ့ညီဆောင်ရွက်ဖို့အခွင့်အရေးရှိတယ်သို့တော်လည်းပဲအခုတက်မတော်ဘက်ကတိုင်တာကသတင်းမီဒီယာဥပဒေကိုတိုင်တဲ့လူကဘုံကြီးထွန်းထွန်းကတိုင်တယ်မတည်နာဘူးဆိုပြီးတော့မှရဲစခန်းသွားဖွင့်တဲ့လူကဒုတိယဘုံကြီးလင်းထွန်းဟောပုဂ္ဂိုလ်တဦးတည်းမဟုတ်ဘူးဒါလည်းလွယ်မမှုတစ်ခုဖြစ်နေတယ်ပေါ့နော်နောက်တစ်ခုကတက်မတော်ကနေမှအထက်ဘွဲ့စည်းတွေကနေမှညွှန်ကြားတဲ့အရာရတိုင်ကြားပါတယ်လို့ပြောဆိုတော်လည်းပဲအဲ့လိုတောင်းပေးတဲ့အမိသားတွေညွှန်ကြားတာတွေတရားရုံးကိုတင်ပြနိုင်ခြင်းမရှိဘူးထို့သူတွေအောက်ကတက်မတော်တပ်ဖွဲ့ဝင်များကစစ်တီများကဒီမတည်နှက်တဲ့အတွက်ဒါကိုတိုင်ကြားပေးပါလို့တင်ပြလို့တိုင်ကြားရပါတယ်လို့ထွက်ဆိုတော်လဲပဲအဲ့ဒီစစ်တီရဲ့တင်ပြစာတွေကိုတရားရုံးမှာတရားဝင်စာနဲ့ပြင်နေတင်ပြနိုင်ခြင်းတော့မရှိဘူးခုနကဘုံကြီးလင်းထုံးပဲဖြစ်ဖြစ်ဘွေတန်းထုပဲဖြစ်ဖြစ်အထက်ဖွဲ့စည်းကတောင်းပေးရင်ဆောင်ရမှာတော့မှန်တယ်သို့တော်လည်းပဲဆောင်ရတဲ့အခါမှာတော့ခိုင်ခိုင်မာမာတိတိကျကျတရားရုံးရှိမှာတော့သူတို့ထွက်ဆိုနိုင်ခြင်းမရှိဘူးဆိုတာလေးတော့ကျွန်တော်တွေ့ပါတယ်
သတင်းမီဒီယာဥပဒေပုံမှန်25ခါခွေဟာငွေဒဏ်ဆိုပေမဲ့ဒီဆက်သွယ်ဥပဒေပုံမှန်66ခါကြီးကတော့ငွေဒဏ်ရောထောက်နှံရောနှစ်ခုစလုံးဒီလက်ရှိတည်ဆဲဥပဒေရရှိနေတာရှိနေတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ရောဘလို့ပြင်ဆင်ထားတယ်အမှုကဘလို့ရှေ့ဆက်ပြီးတော့သွားဖို့အတွက်ရင်ဆိုင်မှုဘလို့ပြင်ဆင်ထားတယ်လို့များပြောနိုင်မလဲရှင
့်66ခါကြီးကတော့အကယ်၍သာဒီတည်ဆဲဥပဒေဒီအတိုင်းစစ်ဆေးစီရင်မယ်တရားရုံးကလည်းတည်ဆဲဥပဒေတွေနဲ့အညီပဲဆောင်ရွက်မယ်ဆိုရင်တော့ဥကြုံမင်းဆွေအပေါ်မှာဆက်လက်စစ်ဆေးဖို့အကြောင်းတရားမရှိဘူးပေါ့နော် ဒါကြောင့်လဲဆိုတော့မူလဆွဲဆိုစဉ်တုန်းကဒါဒီဗြိတိယကိုကိုမောင်ကိုဆွဲဆိုလိုက်တာပေါ့ဒီဗြိတိယကိုကိုမောင်ကအွန်လိုင်းမှာတင်တာမှာသူကအိတ်ဓာအဖွဲ့ကသူတို့သဘောလျောက်ရွေးချယ်ဆောင်ရွက်လိုက်တယ်လို့ဆိုတဲ့အတွက်အိတ်ဓာချုပ်ဖြစ်တဲ့ဦးကျော်မင်းစုကိုဆွဲလိုက်တာပေါ့ကျွန်တော်တို့ဒီချော့ချော့ဂါကြီးကအွန်လိုင်းမှာတရားဝင်တင်နိုင်တဲ့သူဖြစ်ရမယ်အခုကရေးတဲ့ဗြိတိယကိုကိုမောင်လည်းမဟုတ်ဘူးရေးသူလည်းမဟုတ်ဘူးဦးကျော်မင်းစုကထို့တူပဲဒီအွန်လိုင်းပေါ်မှာတင်လိုက်တာကလည်းအိတ်ဓာအဖွဲ့ကတင်လိုက်တာသူကအိတ်ဓာချုပ်တယောက်အနေနဲ့သူတောင်းယူရတာပဲဖြစ်တဲ့အတွက်ကိုယ်တိုင်တင်လို့လည်းမဟုတ်ဘူးရေးတဲ့သူလည်းမဟုတ်ဘူးအိတ်ဓာချုပ်တာဝန်ရသူဆောင်ရတာဖြစ်တဲ့အတွက်ချော့ချော့ကကြီးနဲ့ဘယ်လိုမှညှိဆွမှုမရှိသင့်ဘူးဥရင်းနဲ့လည်းအကျုံးမဝင်ဘူးတကယ်လို့ဒါကိုတောင်းရှိပါတယ်လို့ယူဆရင်လည်းပဲသတင်းမီဒီယာဥရင်းပုံမှန်25ခခွေးရဒင်းသမားတယောက်ရဲ့ကျင့်ဖို့ပြပြမှုအတွက်ပဲသူအေးယူရမှာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ကတော့ဥရင်းနဲ့အညီဒီလေဥပဒေတန်တရားရုံးကြီးကဆုံးဖြတ်မယ်ဆိုရင်တော့ချော့ချော့ကကြီးကပြစ်ပြေသွားမှာဖြစ်ပါတယ်အဲ့ဒါကိုလည်းပဲကျွန်တော်အဓိကဒီအမှုမှာပေါ်လွင်အောင်ကျွန်တော်စစ်ဆေးနေပါတယ်ဒါချော့ချော့ကကြီးကတော့ကျေပြတ်သွားလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျ
ဥက္ကမမြို့ခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်